Welcome to the Voice of America in Burmese.
Mingla mane khima shin Washington myo raw VOA American tan ga ni 2015 ku ni me la 5 ye in ga ni ne ne khin season ni ko myama sanaw chain mane 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thon lwin twa ma ba shin jama engine nai ma
mingla nan ne khima khnya chano samaw wi ba aku mane phe နိုင်ငံတကာသတင်းတွေကိုကူညံဝေးအောင်တဲ့သူတင်ပြသွားမှာဖြစ်ပါတယ်။စီဝင်စားစရာသတင်းတွေကတော့အမေရိကန်ပြည်ထောင်စုကအာဖရိကအတွက်ကူညီထောက်ပံ့မှုအတွက်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတယ်ဆိုပြီးတော့ကင်ညာနိုင်ငံမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။နီပေါ်နိုင်ငံမှာတော့အင်အားဖြင့်ငရင်ကြောင့်တည်ဆုံတဲ့သူအရေအတွက်ဟာနိုင်ငံသားတွေအပါအဝင်8300ကျော်သွားပြီဖြစ်ပါတယ်။အဲ့ဒီလိုလူတွေတည်ဆုံရဲ့အပြီးမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုလျှော့ပေးကြဖို့ဆိုပြီးတော့တောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မွေးရေမြန်မာဆိုရတက်တွေနဲ့တိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ NCCT ကနေနှုတ်ထွက်ဖို့ရှိနေပါတယ်ဘာကြောင့်ပါလဲ
ဘာမှမလာခံဘူးကျွန်တော်ဖွဲ့ပြီးမတက်ဖို့ UBW ကအဝဟိုလမ်းကပြောပြောကြတာရှိတယ်အဲဒီကြည့်ကြည့်ရဖြစ်ဒီအာ UBW ကကျွန်တော်အဖွဲ့ပေါ်မှာမြို့တော်မြို့ကျွန်တော်ထင်ရတာပေါ့နော
်တအောင်ပလောင်တက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ပါတရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာနိုင်ငံမှာအစိုးရဆုံးဘေးအန္တရာယ်ဖြစ်ခဲ့တဲ့ Nagis မုံတိုင်းတိုက်ခိုက်ခဲ့တဲ့ခုနှစ်နှစ်ပြည့်မှာမုံတိုင်းဒုက္ခသည်တွေရဲ့ဘဝပြန်လည်ထူထောင်ရေးအခြေအနေတွေဘယ်လိုရှိပါသလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
အမေရိကန်ပြည်ထောင်စုကအာဖရိကအတွက်ကူညီထောက်ပံ့မှုအသစ်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကင်ညာနိုင်ငံမှာနိုင်ရိုဘီမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားလိုက်ပါတယ်။ကင်ညာနိုင်ငံမှာရှိနေတဲ့ဒုက္ခသည်6သိန်းအတွက်အကူအညီပေးနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုထပ်တိုးအကူအညီပံ့ပိုးမှုဖြစ်အမေရိကန်ဒေါ်လာ45သန်းပေးမယ်လို့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ဒုက္ခသည်တွေကိုလက်ခံကူညီမှုပေးနေတဲ့အတွက်ကင်ညာအစိုးရကလည်းချီးကျူးစကားပြောဆိုလိုက်ပါတယ်။တနင်္လာနေ့မနေ့စောစောပိုင်းမှာဝန်ကြီးကယ်ရီဟာနိုင်ရိုဘီမှာရှိတဲ့အမေရိကန်တန်ယုံကို1998ခုနှစ်ကဘုံခွဲတက်ခတ်ခံခဲ့ရစဉ်နောက်ပိုင်းမကြာခင်ကအကြမ်းဖက်တက်ခတ်မှုတွေမှာတေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေအားလုံးကိုဂုံပြူစကားပြောကြားခဲ့တယ်လို့အမေရိကန်ပြည်ထောင်စုဟာအကြမ်းဖက်မှုတက်ဖြတ်ရေးကိုဆက်လက်ကူညီသွားမှာဖြစ်တယ်လို့ကတိပြုပြောဆိုခဲ့ပါတယ်။မစ္စတာကယ်ရီဟာတန်ယုံဘုံခွဲတက်ခတ်မှုမှာတည်ဆုံးခဲ့သူတွေအတွက်အမှတ်တရပြုလုပ်ထားတဲ့နေရာမှာပန်းကွေချခဲ့ပြီးတော့အကျန်းဖက်သမားတွေဟာကြဆုံးကြရမှာဖြစ်တယ်လို့အနာဂတ်မှာသူတို့အတွက်နေရာမရှိပါဘူးလို့လည်းပြောကြားသွားပါတယ်။စစ်သွေးကြွတွေဟာတက်ခတ်မှုတွေအကြိမ်များစွာပြုလုပ်ခဲ့ပါတယ်။2013ခုနှစ်မှာနိုင်ရိုဘီမှာရှိတဲ့ Westgate Mall ကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့ပြီးခဲ့တဲ့လအတွင်း Garissa တက္ကသိုလ်ကလည်းတိုက်ခိုက်ခဲ့ပါတယ်။
ဒီပေါ်နိုင်ငံမှာဧပြီလ25ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်အခုဆိုရင်တေဆုံးသူ8300ကျော်ရှိသွားပြီဖြစ်တယ်လို့နီပေါ်အစိုးရကသတင်းထုတ်ပြန်ပါတယ်။ဟီမွန်တာတောင်တက်လန်တဝိုက်တောင်ပေါ်ကကျလာတဲ့ကြောက်တုံးကြီးတွေအောက်ပြီးတေဆုံးနေတဲ့နောက်ထပ်အလောင်းတရာကိုပါထည့်တွက်ရင်တေဆုံးသူ8365ဦးရှိသွားပြီဖြစ်ပါတယ်။အဲ့ဒီထဲမှာနိုင်ငံသားတွေအများအပြားပါဝင်ပါတယ်။အခုအချိန်ထိတော့ဥရောပတိုက်သားအယောက်60လောက်ပျောက်ဆုံးနေသေးပဲလို့ EU တာဝန်ရှိသူတွေကပြောပါတယ်။ကာတမန်ဒူမြို့တော်နဲ့မိုင်40အကွာမှာအသက်101နှစ်အရွယ်ရှိတဲ့အဖိုးအိုကိုအပြိုအပြက်ပုံတွေအောက်အခြားတည်ဆုံးသူ3ဦးကြားမှာအသက်ရှင်လျက်တနင်္ဂနွေနေ့ကပြန်ရှာတွေ့ခဲ့ပါတယ်။ငလျင်တန်းကိုကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဖို့မေလ3ရက်နေ့တုန်းကအမေရိကန်စစ်လေယာဉ်တွေနီပေါ်နိုင်ငံကိုရောက်ရှိလာပါတယ
်။နီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့မင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်လူပေါင်း9000ကျော်တည်ဆုံးကထောင်ပေါင်းများစွာထိခိုက်တန်ရအနာတရားတွေဖြစ်ခဲ့ရတဲ့အပြင်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတခုနဲ့ဘာသာရေးအသင်းအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုရော့ပေးကြဖို့တောင်းဆိုလိုက်ပါတယ်။ Jubilee Network USA အဖွဲ့ဟာဘာသာရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆင်းရဲမွဲတေမှုပပျောက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ညွန်ပေါင်းအဖွဲ့အစည်းဖြစ်ပါတယ်။မင်းငလျင်မလှုပ်ခတ်ခင်တုန်းကနီပေါ်နိုင်ငံဟာနိုင်ငံတကာကငွေကြေးချင်းငါသူတွေထံကနေနှစ်စဉ်ဒေါ်လာတန်း220ကိုအကျွေးပြန်ဆက်နေရတယ်လို့ညွန်ပေါင်းအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာ Eric Lee Compit ကပြောဆိုပါတယ်။နောက်ပိုင်းမှာအဲ့ဒီလိုထပ်ပြီးတော့ပေးဆောင်နေရမယ့်အကျွေးတွေကိုနိုင်ငံပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်တဲ့လို့သူကပြောပါတယ်။နိုင်ငံတကာအနေနဲ့ငွေကြေးချင်းငါသူတွေဟာ အနောက်အာဖရိကအီဘိုလာရောဂါဆူဆူရွာရွာဖြစ်ပွားခဲ့ခြင်းတုန်းကအဲ့ဒီမှာရှိတဲ့နိုင်ငံတွေကပြဖို့ရှိတဲ့အကျွေးတွေကိုရောပေးခဲ့တယ်လို့မစ္စတာကွန်ဖီကပြောဆိုခဲ့ပါတယ်။နီပေါ်နိုင်ငံမှာလူပေါင်း28တန်းနီးပါးရှိခဲ့ပြီးမြင်းကလေးတန်းမခံခဲ့ရစဉ်အချိန်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာ၅ကြာခန့်လုံးရှိတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်ခင်ဗျာ
။ African American လို့ခေါ်တဲ့ American လူမင်းနဲ့ Latino လို့ခေါ်တဲ့ Latin လူပေါင်းအမေရိကန်နိုင်ငံသားအမျိုးသားတွေဟာမျိုးကလေးကအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ကြရတဲ့အပြင်ရဲတပ်ဖွဲ့ရဲ့မတရားပြုမှုဆက်ဆံတာကိုလည်းခံကြရတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။လူနည်းစုဝင်လူငယ်တွေဟာခံမာတဲ့အကြောင်းပြချက်မရှိဘဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထောင်ချခံရတယ်လို့နယူးယောက်မြို့မှာကျင်းပတဲ့လူနည်းစုလူငယ်များအစည်းအဝေးပွဲတွင်သမ္မတအိုဘားမားကပြောကြားလိုက်တာဖြစ်ပါတယ်။ဒီလိုပြုမှုဆက်ဆံခံကြရတဲ့အတွက်ဘော်တီမိုးနဲ့မစ္စိုရီပြည်နယ်ဖာဂူဆန်မြို့တွေမှာအကြမ်းဖက်ဆူပူမှုတွေဖြစ်လာရတာလို့သမ္မတအိုဘားမားကထောက်ပြပါတယ်။လူငယ်တွေမှာပြောစရာတွေအများကြီးရှိနေပြီးသူတို့ပြောတဲ့အကြောင်းအရာတွေကလည်းအင်မတန်အကြောင်းပြချက်ခံလုံပြီးထိရောက်တယ်လို့လူငယ်တွေနဲ့တွေ့ဆုံခဲ့တဲ့သမ္မတအိုဘားမားကသတင်းတောက်တွေကိုပြောပါတယ်။လူတိုင်းအောင်မြင်ဖို့အတွက်လူမှုအတိုင်းဝိုင်းကအာမခံပေးနိုင်မယ်လို့စင်ရနပါတဲ့လူငယ်တွေတန်းတူစူးစမ်းခွင့်ရှိနိုင်အောင်လှုံ့ဆော်ပေးတယ်လို့လူတွေလို့သမ္မတအိုဘားမားကထောက်ပြပါတယ်။
UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တပ်မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နံနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်မှာဝက်သက်ရောဂါပပျောက်ရေးနဲ့ရူဘဲလာလို့ခေါ်တဲ့ဂျာမန်ဝက်သက်ထိန်းချုပ်နိုင်ရေးအတွက်မြန်မာအစိုးရကဥတီဆောင်ရွက်နေတာမှာကျန်းမာရေးဝန်ကြီးဌာနနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF နဲ့ Gavi ကာကွယ်ဆေးညွှန်ပေါင်းအဖွဲ့တို့ပူးပေါင်းပြီးတော့ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုအခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာကလေးငယ်မွေးကင်းစ6လသားအရွယ်ကနေ15နှစ်သားအရွယ်ကြားကာကွယ်ဆေးအမျိုးမျိုးထိုးပေးခဲ့တဲ့အကြောင်း WHO ကမေလ4ရက်နေ့နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအသက်အရွယ်ကွာချက်များများကြားမှာ MR လို့ခေါ်တဲ့ဝက်သက်နဲ့ဂျာမန်ဝက်သက်ကာကွယ်ဆေးတွေထုတ်ဖို့အတွက်ဒေသခံကျန်းမာရေးအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။အမျိုးသား MR ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုအဆင့်တစ်ဆင့်ခွဲပြီးတော့ကလေးငယ်ပေါင်း 18.4 သန်းကိုထိုးပေးနိုင်ခဲ့တယ်လို့ပြောပါတယ်။ပထမအဆင့်အနေနဲ့အသက်9နှစ်ကနေ15နှစ်ကြားရှိတဲ့ကလေးတွေကိုနိုင်ငံတော်ဝန်မှရှိတဲ့အစိုးရပုဂ္ဂလိကနဲ့ဖုံးတော်ကြီးចောင်းနဲ့စာတင်ចောင်းပေါင်း 4,500 မှာအခုနှစ်ဇန်နဝါရီလအတွင်းကထိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။နော်ဝေနိုင်ငံအခြေစိုက်ရင်းနှံရှာဖွေရေးနဲ့24ကုမ္ပဏီ Stats Y နဲ့ American အခြေစိုက်ကိုနိုကိုဖိလစ်ကုမ္ပဏီတို့ဟာမြန်မာနိုင်ငံမှာကမ်းလွန်ရင်းနှံ24အတွက်American Dollar 323သန်းတန်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြောင်း Writer သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီကုမ္ပဏီနှစ်ခုစလုံးရဲ့မြန်မာနိုင်ငံဆိုင်ရာရုံးခွဲတွေဖြစ်တဲ့ Statwide Myanmar Private နဲ့ Konoko Philip Myanmar Enterprise တို့ Bangladesh ပင်လယ်ော်အတွင်းမှာတည်ရှိတဲ့ Twin အမှတ် Block AD10 မှာရေနံတဲ့သဘာဝတန်ခွေရှာဖွေရေးလုပ်ငန်းတွေဆောင်ရွက်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရနဲ့လက်မှတ်ရေးထိုးလိုက်တယ်လို့ Writer သတင်းကရေးပါတယ်။ရှင်းနှစ်တတန်းရှိတဲ့ဒီစာချုပ်ထဲမှာတဘာဝပေါဝင်ခြင်းကိုအကျိုးသက်ရောက်စေမယ့်အကြောင်းအရာတွေကိုပါလေ့လာဆန်းစစ်ရမယ့်အချက်အလက်တွေလည်းပါဝင်တယ်လို့ဆိုပါတယ်။စာချုပ်ပါအသေးစိတ်အချက်အလက်တွေကိုကုမ္ပဏီနှစ်ခုစလုံးကမထုတ်ပြန်ပေမဲ့ Statwide ကိုရေနံချိန်တွင် license 2014ခုနှစ်မှာခြားထားပေးပြီးသားဖြစ်တဲ့အတွက်ပိုင်ဆိုင်မှုကို90ရာခိုင်နှုန်းစီခွဲဝေလုပ်ကင်ကြဖို့ရှိတယ်လို့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။
တရုတ်သမ္မတရှီကျင်းပင်နဲ့ထိုင်ဝမ်ရဲ့အာဏာရအမျိုးသားပါတီရဲ့ခေါင်းဆောင်အဲရစ်ချူရိုဟာထိုင်ဝမ်ရေးလက်ကျဆက်ဆံရေးဆက်လက်ဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်တွေ့ဆုံခဲ့ကြပါတယ်။ဒေသတွင်းမှာညီညွတ်မှုရှိစေဖို့နဲ့သဘာဝပတ်ဝန်းကျင်စီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုရှိလာစေဖို့အတွက်ထိုင်ဝမ်နဲ့တရုတ်တို့ဆက်ပြီးတော့လှုပ်သွားဖို့မျှော်လင့်တယ်လို့ဘေကျင်းမြို့ Great Hall မှာတနင်္လာနေ့တွေ့ဆုံပွဲမလုပ်ခင်မှာမစ္စတာချူကပြောဆိုသွားပါတယ်။ရှင်းနေကြရင်ထိုင်ဝမ်သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ချူဟာထိုင်ဝမ်အပါအဝင်တရုတ်နဲ့အင်းဒီချင်းနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကြားနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ Spritey John Tewit မှာတရုတ်နိုင်ငံဘက်ကလေရင်ဆင်းတက်နိုင်မဲ့ပြည်တန်းတိဆောက်နေတဲ့ကိစ္စကိုတော့ပြောဆိုသွားခြင်းမရှိပါဘူး။
အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုယူရပြီးကမ္ဘောဒီးယားနိုင်ငံမှာအသစ်ဖြတ်ထမ်းမဲ့ဥပဒေဟာနိုင်ငံရဲ့စီးပွားရေးကိုထိခိုက်ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေကိုပါနှောင့်နှေးစေမှာဖြစ်တယ်လို့ပြည်တွင်းနဲ့နိုင်ငံတကာအရက်ဖွဲ့အဖွဲ့အစည်းတွေကသတိပေးပြောကြားလိုက်ပါတယ်တကယ်လို့အဲ့ဒီဥပဒေကြမ်းကိုအတည်ပြုလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာတန်း600နဲ့900ကြားတန်ဖိုးရှိတဲ့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးရေးဆိုင်ရာစီမံကိန်းတွေဆုံးရှုံးသွားမှာဖြစ်တယ်လို့ NGO အဖွဲ့တွေကပြောဆိုနေကြပါတယ်ခင်ဗျာ
英語念念念聽聽視線を宇佐茂委員ね、古念委員のが添削けたばし。あくろ庭園類を納せやまば。阿蘇屋鉄隊ね、列し隊撥ဖြစ်နေじゃれ、大英田連ね会3撥は NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့ရှမ်းပြည်ဝဒေတာပန်ဆန်းမှာကျင်းပနေတဲ့လက်နက်ကင်တိုင်းရင်းသားထိပ်သီးညီလာခံမှာမနေ့တုန်းကအဆိုတင်သွင်းလိုက်ပါတယ်။အပြစ်ရဲ့ငြင်းချမ်းရေးရဖို့လှုပ်ဆောင်နေတယ်ဆိုတဲ့မြန်မာအစိုးရရဲ့လှုပ်ရက်တွေအပေါ်တန်တရားရှိလာတာကြောင့်လို့လဲဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်။မြန်မာအစိုးရငြင်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့NCCT တနိုင်ငံလုံးအပြစ်ခတ်ရဲစေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့တို့ဟာမတ်လ31ရက်နေ့ကတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီမှုရှိပေမဲ့လည်းအစိုးရတပ်တွေက AA ရခိုင်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေကိုတောက်လျှောက်ထိုးစစ်ဆင်နေခဲ့တာပါ။အခုပန်ဆန်းမှာကျင်းပတဲ့ညီလာခံကို AA MNDAA နဲ့ TNLA တပ်ဖွဲ့တွေကိုဖိတ်ကြားခြင်းမပြုဖို့အစိုးရဘက်ကဖိအားပေးတာမျိုးရှိတာကြောင့်ဒီအခြေအနေတွေပေါ်မူတည်ပြီးအစိုးရနဲ့အပြစ်ခတ်ရဲစေးကြီးဆွေးနွေးနေတဲ့ NCCD အဖွဲ့ကနေသူတို့နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြကြောင်း TNLA တအောင်းပလောင်တက်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်က VOA ကိုပြောပါတယ
် NCCD ဘောနော် NCCD ကနေနှုတ်ထွက်တဲ့အကြောင်းရင်းကဒီမတ်လ31ရက်နေ့မှာဒီ NCCD အဖွဲ့နဲ့ UPC ကသဘောတူညီချက်မူကြမ်းကိုဒီမှာထူတော့ဘောနော်ဒီမှာထူနေတဲ့အချိန်မှာကျွန်တော်ဒီကမှာတက်ဖွဲ့ဆက်ဖြစ်တယ်အဲရခိုင်ပဲရောအခုကမရဒီကျွန်တော်တောင်းတတာပေါ့နော်ဆလောင်တတာပေါ့နဲ့အာတောက်ဆော့စီဝဲတွေဖြစ်နေ။နောက်ပိုင်းမှာဒီပန်းကညီလာခံကိုကျွန်တော်ဖွဲ့ပြီးမတက်ဖို့ UPWC ကအဝဟိုလမ်းကပြောပြောကြတာရှိတယ်။အဲဒီကြည့်ကြည့်အဖြစ်ဒီအာ UPWC ကကျွန်တော်ဖွဲ့ပေါ်မှာမြူတာမြူကျွန်တော်တင်ရတာပေါ့နော်။အဲကြောင့်လုပ်ထလေတဘောပါ
။သူတို့ရဲ့အဆိုပြုချက်ကို NCCD အဖွဲ့ကချက်ချင်းအကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ပန်ဆန်းညီလာခံပြီးဆုံးမဲ့မေလ6ရက်နေ့လောက်မှာတိုင်းရင်းသားလက်နက်ကိုင်3ဘွဲ့တင်ပြတဲ့နှုတ်ထွက်ရေးအစိုးနဲ့ပတ်သက်ပြီးတစုံတရာအဖြေထွက်လာမယ်လို့မျှော်လင့်နေကြပါတယ်။ NCCD အဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုကိုစားပြုပြီးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစဲနိုင်ဖို့အစိုးရရဲ့ UPWC အဖွဲ့နဲ့ဆွေးနွေးလာခဲ့တာပါ။လက်နက်ကိုင်အဖွဲ့အားလုံးသဘောတူမှသာ NCCT အဖွဲ့ကလည်းအစိုးရနဲ့အပြစ်ရရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်မှာဖြစ်တယ်လို့အစိုးပိုင်းတို့ကထုတ်ပြောခဲ့တာရှိပါတယ်။အခုလိုလက်နက်ကင်သုံးဘွဲ့ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီး NCCT ရဲ့သဘောထားကိုသိရှိနိုင်ဖို့တာဝန်ရှိသူတွေကို VOA ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဂူဒီမရသေးပါဘူး။ဒီအတောတွင်မေလ၄ရက်နေ့တုန်းကအစိုးရတပ်တွေနဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြောင်မဲမြို့နယ်တဝိုက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေအရမြန်မာအစိုးရဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒတိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရဲစဲဖို့အာတိသရှိဖို့မရဘူးလို့မြင်ကြောင်း TNLA တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ်
။ဒါကမြင်ရတော့ဒီသတို့ဆွေးနွေးတာလည်းအချိန်လည်းတော်လေးကြာပြီနော်။အားကြာပြီမဲ့လည်းဒီဟာကတို့အမှန်တကယ်အစီအမံလုပ်ချင်တဲ့သဘောတော့မရှိဘူးတင်တာပဲ။အတို့ကဒီတိုင်းသားဖွဲ့တပ်ဖွဲ့ကြီးတပ်ဖွဲ့ကြီးတပ်ဖွဲ့တို့ကခွဲပြီးမှစီယံတင်တင်ချင်တဲ့ဘောလို့တွေ့ရတယ်ဒီရှိပြီးသားအဖွဲ့တော်မှအစိုးရကလက်မခံမှုစင်တာတရင်ကြီးလုံးဆောင်ရဖို့အနေထားတော့တော်လိချေးနေပါတော
့ NCCD အဖွဲ့ကနေနှုတ်ထွက်လိုက်ကြတယ်ဆိုအောင်တော့အဲ့ဒီတိုင်းသားလက်နက်ကင်၃ဘွဲ့ကအစိုးရနဲ့အပြည့်အညဉ့်ဉဏ်ရေးဆွေးနွေးသွားနိုင်ဖို့နီလန်းရှာဖွေသွားမယ်လို့ပြောပါတယ်ဒါအပြင်မတ်လ31ရက်နေ့ကရန်ကုန်မြို့မှာ UPWC နဲ့ NCCD အဖွဲ့တို့သဘောတူထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရရေးသဘောတူစာချုပ်မူကြမ်းပါအချက်တချို့ကိုပြန်လည်ပြင်ဆင်နိုင်ဖို့ NCCD အဖွဲ့ဝင်လက်နက်ကင်၄ဘွဲ့ကဝါဒီသားမှာလက်ရှိကျင်းပနေတဲ့ပန်ဆန်းညီလာခံမှာတင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
သောတာရှင်များရှင် UWS ရဲ့ WAPI ဒေသီညီညွတ်ရေးအဖွဲ့ဌာနချုပ်ပန်းစမ်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကြောင့်မြမအစိုးရနဲ့တိုင်းရင်းသားအဖွဲ့အကြားညှိနှိုင်းဆောင်ရွက်နေတဲ့တနိုင်ငံလုံးအတိုင်းအတာအပြစ်အခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိလာနိုင်မယ်လို့ယူဆပါသလားရှင်။လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ဒါအပြင်ကိုယ့်အမြင်ကိုမေးချင်တာတွေကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-32-382-9994ကိုဆက်သွယ်နိုင်ကြပါတယ်ရှင်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ
်။ဒီကနေ့ညစီစဉ်မှာတင်ဆက်မဲ့ဓာတ်ရိုက်လေးနိုင်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုတနိုင်ငံလုံးအပြစ်ခက်ရက်စဲရေးစာချုပ်မူကြမ်းကိုအတိပြုလက်မှတ်ရေးထိုးနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းအပြန်အလှန်ဆွေးနွေးနေချိန်မှာအစိုးရဘက်ကတော့အသင့်ရှိနေပြီးတိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကထွက်ပေါ်လာမဲ့ရလက်ကိုစောင့်ဆိုင်နေတယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကမနေ့ကပြောဆိုတဲ့ရေဒီယိုမေဂွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်တဆက်ထဲမှာပဲ2015ရွေးကောက်ပွဲရဲ့အရေးပါပုံနဲ့ရွေးကောက်ပွဲမတိုင်ခင်ကြားကာလနိုင်ငံရေးတည်ငြိမ်မှုရရှိရေးအရေးပါတဲ့အကြောင်းလေးတင်ပြသွားပါတယ်ဒီမေဂွန်းအပေါ်အမြင်သဘောထားတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရိဝါပြည်သွေးစည်းညညရေးတက်မရော UWSA ဌာနချုပ်ပန်ဆန်းမှာတနိုင်ငံလုံးအပြစ်ခက်ရစေးရေးစာချုပ်နဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့အချိန်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့ရဲ့ပြည်သူကိုတင်ပြတဲ့လာဇင်ရေဒီယိုမိန်ခွန်းမှာထည့်သွင်းပြောကြားတာဖြစ်ပါတယ
်ဒီသဘောတူစာချုပ်မူကြမ်းကို NCCT အနေနဲ့တိုင်းရင်းသားခေါင်းဆောင်များရဲ့ညီလာခံမှာတင်ပြပြီးအဆုံးဖြတ်ခံယူဖို့ဆောင်ရွက်နေတယ်လို့သိရပါတယ်ကျွန်တော်အစိုးရအဖွဲ့အနေနဲ့တနိုင်ငံလုံးအပြစ်ခက်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်မူကြမ်းကိုအတိပြုလက်မှတ်ရေးထိုးဖို့အတွက်အစင်းမြင့်ဖြစ်နေပြီးတိုင်းသားအဖွဲ့အစည်းများရဲ့ညီလာခံတွေပေါ်ထွက်လာမဲ့ရလကိုစောင့်ဆိုင်နေခြင်းဖြစ်ကြောင်းမိဘပြည်သူများထံအသိပေးတင်ပြရပါမယ်
။ပြီးခဲ့တဲ့မတ်လ31ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခက်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့အပြစ်ရက်စာချုပ်မူကြမ်းသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒီလက်မှတ်ရေးထိုးပွဲကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ပါဝင်တက်ရောက်ခဲ့တာလည်းဖြစ်ပါတယ် NCCT မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကတော့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသဘောတူညီချက်ရယူပြီးမှစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးမှာဖြစ်ကြောင်းပြောဆိုထားတာဖြစ်ပါတယ်လောလောဆယ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံမှာ NCCT အဖွဲ့ဝင်9ဖွဲ့မပါဝင်တာကြောင့် NCCT ကထိပ်သီးညီလာခံတစ်ခုထပ်မံကျင်းပဖို့ရှိနေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတမိန်ခွန်းမှာပါဝင်တဲ့တနိုင်ငံလုံးအပြစ်ခက်ရစေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းစဉ်မှာနည်းပညာရေးပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva အခြေစိုက် Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစာကျဲလျန်းကအခုလိုသုံးသပ်ပါတယ်
။ဒီဝါစီဝတ်ပြီးလို့ရှိရင်ကျွန်တော်ထင်တယ်တီးတန့် NCCP ကဦးဆောင်တဲ့တိုင်းဒေသကြီးလာခံတခုခုသူကထိတ်တင်းကြီးလာခံလာတခုခုပေါ့နော်ထပ်ပြီးတော့ပြန်ခေါ်ပြီးတော့ဖိနစ်ရှင်းပါပဲသမရကြီးပြောသွားတယ်ဟိုနိုင်ငံတော်သမရအနေနဲ့တော့လက်မှတ်ထိုးဖို့အစီအစဉ်ဖြစ်ပါပြီဆိုတဲ့ပုံမှာကျွန်တော်တိုင်းဒေသဆောင်ရွက်အနေနဲ့ထိုးဖို့အစီအစဉ်ဖြစ်မလားမဖြစ်ဘူးလားဆိုတာပြောလို့ရလိမ့်မယ်လို့ကျွန်တော်ထင်တယ်
NCCT ထိပ်သီးညီလာခံကစာချုပ်မူကြမ်းကိုသဘောတူမယ်ဆိုရင်မေလကုံဇွန်လဇန်းလောက်မှာအပြည့်ရစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့လည်းဦးစာကျဲလျန်းကပြောပါတယ်။နိုင်ငံတော်သမ္မတမိန်ခွန်းမှာ2015အထွေထွေရွေးကောက်ပွဲဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဓိကကျတဲ့အလှည့်ပြောင်းဖြစ်ကြောင်းလက်တွေ့ကျတဲ့အခြေအနေတွေအကောင့်ထည့်ဖော်ဖို့ဆိုရင်ရွေးကောက်ပွဲမတိုင်မီနိုင်ငံရေးတည်ငြိမ်မှုဟာလည်းအရေးကြီးကြောင်းထည့်သွင်းပြောကြားထားပါတယ်။တနင်္ဂနွေလုံးဆိုင်ရာအပြစ်ခက်ရက်စဲရေးလက်မှတ်ရေးထိုးနိုင်မှုဟာ2015ရွေးကောက်ပွဲအပေါ်တက်ရောက်မှုရှိမရှိဆိုတဲ့အပေါ်မှာတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကအခုလိုပြောဆိုပါတယ
်လက်မှတ်မထိုးဘူးဆိုရင်အေးအေးသေးပြန်ဆွေးနွေးကြညီနိုင်ရဆိုတော့ကိစ္စမရှိပါဘူးနော်အဲ့လိုမျိုးပဲနောက်ဆက်တွဲရနည်းနည်းရိုးရိုးရိုးကလေးတွေဖြစ်လာမလားဒီ politically unstable ဖြစ်နေတဲ့အခြေအနေမျိုးဆိုရင်လည်းရွေးကောက်ပွဲကိုထိခိုက်လာနိုင်ခြေရှိကောင်းရှိတယ်နဲ့ 那有没分呢？我那么突然突然，对吧？那突然第三的不得了，那十六点六点，一七七个十六点的水呢？如果不有特别讲，叫我们希望有。
个前 Democratic Party 我给他乌昂看看了，都面个苦路标牌的。
是吧？第二个，第二些收入不嘛目的吧嘞？收入里面。第二个，这波他基金的六万左右，再看万左右，今年目标是两万六，都得一百。
这个呢，标价嘞，你看到咱们那些 radio 民工嘛，那通知声啊，预告不要奥米一转，刚上路一家，啊，别人来拿来木，不帮上月木瑞六阿的路，比如瑞奶奶嘞，六阿的期间那个八万上月铺带转他吧的。သမရာဦးသိန်းစိန်ကပြီးခဲ့တဲ့နှစ်အောက်တိုဘာလဇန်တရနေ့ကပြောကြားတဲ့မိန့်ခွန်းမှာလဲတနိုင်ငံလုံးအပြည့်အစာချုပ်လက်မှတ်ရေးထိုးနိုင်မှနိုင်ငံရေးဆွေးနွေးပွဲကိုစတင်နိုင်မှဖြစ်ကြောင်းနိုင်ငံရေးဆွေးနွေးပွဲစတင်နိုင်မှဂျာကာလာနိုင်ငံရေးတည်ငြိမ်ပြီး2015အထွေထွေရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်မှဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ဘူးပါတဲ့
VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်အခုဆက်လက်ပြီးတော့ဒီကြားပြည်နယ်မှာပိုင်နဲ့ကျူးလွန်မှုနဲ့တရားဆွဲခံထားတဲ့တောင်သူလယ်သမား15ဦးအတွက်ကရင်နီပြည်တောင်သူလယ်သမားတမကကဥဆောင်ပြီးလိုက်ကောမြို့ပေါ်မှာမနေ့ကဆန္ဒပြခဲ့တဲ့သတင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်ပြီးပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။စစ်တပ်ကနေတင်းစီထားတဲ့မိမိတို့မူလလယ်မြေပေါ်ထုံရက်ဆိုင်ပြုရင်းပိုင်နဲ့ကျူးလွန်မှုနဲ့ကြားပြည်နယ်လိုက်ကောမြို့နယ်နဲ့ဘရူဇူမြို့နယ်တရားရုံးကနေပြစ်ဒဏ်ချမှတ်ခြင်းခံခဲ့ရတဲ့လယ်ဓမာတွေအတွက်ကရင်နီပြည်တောင်သူလယ်ဓမာတမကကနေဥဆောင်ပြီးတော့ဆန္ဒဖော်ထုတ်ပြသရတယ်လို့တမကရဲ့တာဝန်ရှိသူတူဖြစ်တဲ့ကိုကောရီယိုကအခုလိုပြောပါတယ
်အဓိကတော့စကားနေပြီးတော့ဒီဟာတားလေကိုတိုင်းရဲ့ကျူးလွန်မှုနဲ့ကြီးတော်မှုနဲ့ပေါ့နော်ပြားဆဲဆိုအမိတ်ချတဲ့ပုံမှာတို့တောင်သူတွေကဒီမရမပြားနဲ့တို့ရရှိတဲ့ဆိုတော့ဒီဆက်နေပါတော့ဆိုတော့တောင်ပြည်တွေရဲ့ဆန္ဒကိုသူတို့ပေါ်ရှင်းဖြစ်ပါသူများကြီးကတောင်ပြည်လာဦးရဲ့တော့ရှိပါတောင်ပြည်ပြည်ဦးပေါ်တော့အားလုံးစစ်ပောင်းဆန္ဒဦးပေါ့ဆန္ဒဦးဆိုတော့ကြားဆဲဆိုတာတော့ငလမီသွားတော့ရှိပါတော့ဒီရဲ့မှလည်းအမိတ်ချတယ်ပေါ့အမိတ်ချတယ်အဲဒီတောင်ပြည်တွေမားရဲ့အဖြစ်ရှိတယ်လို့ပြည်ရောကချမှတ်တဲ့ပုံစံရှိတော့တောင်ပြည်တွေမားရဲ့လည်းဒါကကျွန်တော်ပြရတဲ့အမိတ်ရှိတဲ့ဆိုတဲ့ဆန္ဒကိုသူ့ပေါ်တဲ့ဆန္ဒပြမှုခုပါလို့
တရားဆွဲဆိုခံရတဲ့လယ်ဓမာတွေအနေနဲ့မြန်မာစစ်သားခမရ93တင်းနဲ့အမြောက်သား36တုံညတို့ကနေတင်းစီထားတဲ့မိမိတို့ရဲ့လယ်ယာမြေပေါ်ထုံရက်ဆိုင်ပြုခဲ့လို့စစ်သားကနေတရားဆွဲဆိုခဲ့တာပါစစ်သားကနေတရားဆွဲဆိုချက်ပေါ်လွိုက်ကော်နဲ့ဖရူဆူမြို့တရားရုံးကနေလယ်ဓမာတွေကိုပြစ်မှုကျူးလွန်တယ်ဆိုပြီးထောင်ဒဏ်15ရက်နဲ့ငွေဒဏ်500ကျအပြစ်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်လို့အခုလိုဆန္ဒဖော်ထုတ်ခဲ့ကြတာပါအဲ့ဒီလယ်ယာမြေတွေဟာကန္နဦးကဒေသခံတွေပိုင်ဆိုင်တဲ့လယ်ယာမြေဖြစ်ပြီးစစ်တပ်ကနေတင်းစီခဲ့တာဖြစ်တယ်လို့ကရင်နီပြည်တောင်သူလယ်ဓမာတမကတာဝန်ရှိသူတူဖြစ်တဲ့ကိုကောရီယိုကအခုလိုပြောပါတယ
်။ဒီတိုင်းဒီတိုင်းပေါင်းပြီးတဲ့မှာရတော့ကိုရဲ့နေရာမျိုးပေါ်မှာကိုတော့ကန်စားတော့ဒီချက်ပြီးနေဒီတော့ဆက်တုံးကပုံပေါင်းဆက်ပြီးတမပဲဒါတပတ်ကြီးဖြစ်တယ်။ဆောင်ရည်လုတ်ကန်သိရှိတော့ဘူးဆိုပြီးတော့နောက်ပြီးတော့တာမီကမျိုးတွေစိတ်ချောက်လာစိတ်ချောက်တဲ့မျိုးတွေတော့ပါတယ်။ဒါတော့တော့ပေါင်းပြီးတဲ့မှာလည်းဒါသူရဲ့ဆောင်ရည်နေရာဖြစ်တယ်ဆိုလည်းကိုကျွန်တော်တို့ဆက်လက်လုတ်ကန်ရဲ့အဲ့ပုံမှာတော့ဒီလည်းမှာ
လေယာမြေသိမ်းစည်းခံလယ်ဓမာတွေအနေနဲ့ကတော့လေယာလွတ်ငန်းကလွှဲပြီးတခြားလုတ်တွေကိုပြောင်းလုတ်ကင်ဖို့အဆင်မပြေသလိုအခုလိုလေယာမြေတွေသိမ်းစည်းတဲ့လုတ်ရပေါ်လက်မခံနိုင်ဘူးလို့လယ်ဓမာသူကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီတောင်ပြည်လယ်ဓမာစုအောင်နေနဲ့တူတူမှာစက်တက်လို့ဒီတောင်ရာပဲလောက်စားပါတယ်ကျွန်တော်တို့လည်းဒီတောင်ရာနဲ့ပဲဟိုအစမွေးကြတယ်နောက်ပြီးတော့ဒီတောင်ရာလက်ငါးပဲကျွန်တော်ကကြွားကြည့်တယ်တခြားလုပ်ငန်းတွေလည်းကျွန်တော်တို့ကြွားကြည့်တာလည်းရှိဘူးပေါ့နော်ဥမာကျွန်တော်ဒီဈေးရောင်းတာတို့နောက်ပြီးတော့ဒီချက်ကျင်တာတို့အောက်ဝင်ရေးချက်ကျွန်တော်တို့ဒီဝင်စားပြီးတော့ဒီလိုလောက်ပြန်လို့မဟုတ်တဲ့အခါကျတော့ကျွန်တော်တို့တရားမီတွေတိတ်စီခါလိုက်ပြီဆိုလို့ရှိရင်ဒါကျွန်တော်တို့အတွက်ဒါဆောက်နေရတဲ့ညာကျွန်တော်တို့အတွက်ဆက်ရှင်နိုင်ဖို့အတွက်တော့ခွင့်ရင်ရှိတော့ဘူးနော်ကျွန်တော်တို့တရားမီကိုတိတ်စီလာမကပဲနဲ့ကျွန်တော်တို့ရဲ့ဖိုက်ရှိမှုပါလာပြီးတော့မှတရားဆွဲဆိုတယ်ဆိုတာတော့ဒါလက်ခံနိုင်ရအောင်ရှိဘူးနော
်အခုဆန္ဒဖော်ထုတ်ပွဲကိုလွိုက်ကော်မြို့နယ်တောင်ခွဲစီတီရှိတပ်ဆိုင်ရာရဲတပ်ဖွဲ့မှုရဲ့ခွင့်ပြုချက်ရလှုပ်ဆောင်လာဖြစ်ပြီးလူဦးရေ350ကျော်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ကြရပြည်နယ်တွင်းမှာ2008ခုနှစ်ကလက်နက်ကြီးတင်တန်းချောင်းကိုစတင်တည်ဆောက်ခဲ့တုန်းကဒေသခံတွေရဲ့လျှာချမ်းမြေအေက3500ကျော်ကိုတင်စီခဲ့ပြီးရော်ကြီးနှဲငယ်တာပေးခဲ့တာပါဒေသခံများစုကတော့တီရော်ကြီးကိုလက်မခံပဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်နိုင်ငံတော်အစိုးရအနေနဲ့စစ်တပ်ဘက်ကရောစီးပွားရေးလုပ်ငန်းရှင်ဘက်ကပါအစိုးရစီမံကိန်းအတွက်တင်စီထားတဲ့ဒေသခံပြည်သူတွေရဲ့လျှာချမ်းမြေတွေကိုအထိုက်လျောက်ပြန်လည်ပေးဆောင်ဖို့ကော်မတီဖွဲ့စည်းပြီးလှုပ်ဆောင်ခဲ့ပေမဲ့ လက်တွေ့အနေထိုင်းရအောင်မြင်မှုမရှိဘူးလို့လဲတိုင်းနယ်ပြည်နယ်တည်တည်ကတောင်သူလက်ရမကွန်ရက်လူသူအခြေပြုဖွဲ့စည်းလူမှုဖွဲ့စည်း30ကျော်နဲ့ဖွဲ့စည်းထားတဲ့တိုင်းဒေသလူမျိုးများလူသူဖွံ့ဖြိုးရေးဆောင်ရွက်နဲ့တိုင်းဒေသများရိုးရာဓလေ့မြေယာကာကွယ်ရေးကော်မတီတွေကနေနိုဝင်ဘာလ3မှာထောက်ပြခဲ့ပါတယ်မြန်မာနိုင်ငံကတိုင်းဒေသဒေသတွေမှာစီးပွားရေးလုပ်ငန်းရှင်တွေစစ်တပ်နဲ့အစိုးရတ င်ထိန်းသိမ်းရေးဖွဲ့ကနေ2015ခုနှစ်မေလကုန်ပိုင်းမှာအစည်းအဝေးစာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
VOA သတင်းတောင်နိုင်ကွန်းအိမ်မှာရှင်အေရီတိုင်းကနာဂစ်မုန်တိုင်းဒုက္ခတွေအတွက်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေဟာအောင်မြင်ပြီးဆုံးတဲ့အခြေအနေရောက်လာသေးတဲ့အပြင်အများစုဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်တယ်လို့အေရီတိုင်းလွှတ်တော်ကိုယ်စားလှယ်က VOA ကိုပြောပါရယ်လူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့တဲ့2008ခုနှစ်နာဂစ်မုန်တိုင်းကြီးတိုက်ခိုက်ခဲ့တာ9နှစ်တင်းတင်းပြည်လာချိန်အခြေအနေတွေဘယ်လိုရှိပါသလဲဆက်ပြီးတော့နားဆင်ပါရှင်အေအော်ရီမြဝကျွမော်နဲ့ရန်ကုန်တိုင်းဒေသမှာ2008ခုနှစ်မေလ2ရက်နေ့ကတိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းဟာမြမတမိုင်းမှာအဆိုးရွားဆုံးသဘာဝဘေးရန်ကြီးတစ်ခုဖြစ်ခဲ့တာပါမုန်တိုင်းတန်ကြောင့်လူပေါင်းသိန်းနဲ့ချီတေဆုံးခဲ့တယ်လို့တန်းနဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်အခုလို9နှစ်ပြည့်လာချိန်မှာပြန်လည်ထူထောင်ရေးနဲ့ဒေသဖွံ့ဖြိုးရေးအခြေအနေတွေဟာသမရဦးသိန်းစိန်အဆိုးရွားလက်ထက်မှာတိုးတက်လာတာမျိုးမရှိတဲ့အပြင်အချို့နေရာတွေမှာဒေသလုပ်ငန်းတွေဟာဆုတ်ယုတ်ကျဆင်းနေတယ်ဆိုတော့ပြောဆိုမှုတွေလည်းဒေသခံတွေကြားကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။အေယာဝတီတိုင်းဒေသကြီးလွှတ်တော်မှာတော့ပြည်လဲထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဆွေးနွေးထားမျိုးရှိပေမဲ့မုန်တိုင်းဒုက္ခသည်တွေရဲ့ဘဝတွေပြန်လဲတိဆောက်ရေးလက်တွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကိုခိတ္တရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အေအော်ရီတိုင်းဒေတာကြီးလက်ပတ်တာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမြတ်သွေးက VOA ကိုပြောပါရစေ
။နာဂစ်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်ထဲမှာတော်တော်ချေတင်ဆွေးနွေးညှင်းခုံထားတော့ကျွန်တော်တို့အိုက်ဒေတာကိုရောက်တယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုလို့ရှိရင်အဲ့ဒီဒေတာမှာနော်မိသားစုလိုက်送သွားပြီးတယောက်တည်းခြံခဲ့တာတို့ဟိုမိသားစုတွေတကွဲပြားဖြစ်ပြီးတော့အဲ့မှာအိမ်နေပြစ်သွားတယ်။ဂျွာပြက်သွားတဲ့လူတွေကိုခြားနေရာမှာခိတ္တယာယီဆိုပြီးတော့ချထားတယ်လေ။နေရာချထားပေးတဲ့အဲဒါတွေကိုတော့မှအခုချိန်ထိအဲ့လူတွေကိုတကယ်နေရာတနေရာမပေးနိုင်သေးဘူးအခုချိန်ထိလွတ်တော်ထဲမှာအခြေတင်ပြောဆိုနေရတော့မယ်အခုချိန်ထိအဲ့ဒီပြည်သူတွေကသူများမြေပေါ်မှာနေပြီးတော့အခြေမကျနိုင်သေးဘူးအခုချိန်ထိကျွန်မပြောရမယ်ဆိုလို့ရှင်တော့နာဂစ်ရဲ့ကနေဖြစ်လာတဲ့ဒုက္ခအခုချိန်ထိသူတို့မှာဒုက္ခတွေတောကတွေမပြေသေးဘူ
းအထူးသဖြင့်ဒုက္ခတဲ့အမျိုးသမီးတွေဟာသူတို့ဘဝပြန်လဲထူထောင်ရေးအတွက်အကူအညီတွေမရဘဲခက်ခက်ခဲခဲရုန်းကန်နေကြရတယ်လို့ဒေါက်တာလှမြတ်သွေးကပြောပါတယ
်မျိုးသမီးဒုနဲ့ပတ်သက်ပြီးတော့ဘာမှကိုလောက်ကိုင်းပေးနိုင်တာကိုမတွေ့ရဘူးလက်ရှိမှာဆိုလို့ရှိရင်ဒီမျိုးသမီးတွေကနောက်ဆုံးပြီကျွန်မအဲ့မှာသွားတဲ့အခါမှာကျွန်မမျိုးသမီးတွေကြီးပဲတွေ့ရတယ်မျိုးသားတွေကဟိုအလုပ်သွားလုပ်တယ်သုံးမလို့ရှိရင်လည်းဆုံးသွားကြတဲ့လူတွေရှိတယ်เนาะမျိုးသမီးတွေကိုယ်တိုင်ရတကယ်ပဲခက်ခက်ခက်ခက်ပဲပဲမမနဲ့ရက်တည်နေရသေးတယ်သူတို့ပေါ်မှာဘာမှဟိုစောင့်ရှောက်နေတဲ့အခြေအနေမျိုးကျွန်မခုချိန်ထိမတွေ့အောင
်နာဂစ်မုန်တိုင်းအပြီးအရေးပေါ်ကယ်ဆယ်ရေးအကူအညီတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကန့်လန့်ခဲ့ပေမဲ့အရင်နောက်ဖဆစ်ဆိုးရကလက်မခံဘဲညှင်းပယ်ခဲ့တဲ့အတွက်ဆုံးရှုံးမှုအတိုင်းအတာပိုးပြီးကြီးမားခဲ့ပါတယ်တချို့ဒေသတွေမှာမုန်တိုင်းကြောင့်ရွာလုံးကျွပျက်စီးသွားတာတွေတခါမုန်တိုင်းတန်ခံရတဲ့ဒေသတွေမှာစီးပွားရေးနဲ့မီးရှို့ဖလားစိုက်ပျိုးရေးလုပ်ငန်းတွေအလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကအကူအညီပစ္စည်းတွေအထူးသဖြင့်နိုင်ငံသားသားကျွမ်းကျင်သူတွေလက်ခံဖို့တွန့်ဆုံနေခဲ့တဲ့အတွက်ကုလသမဂ္ဂနဲ့အနောက်အုပ်စုတွေကမြန်မာအစိုးရကိုဝေဖန်ပစ်တင်ခဲ့တာပါ။ဒါအပြင်နာဂစ်မုန်တိုင်းအပြီးရက်သတင်းပတ်အကြာမှာ2008ခုနှစ်ဖွဲ့စည်းပုံခြေကံဥပဒေအတည်ပြုရေးတီလုံးကျွတ်လူထုဆန္ဒကောက်ယူပွဲမဖြစ်မနေကျင်းပခဲ့တဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကစစ်အစိုးရကိုအပြင်းထန်ဝေဖန်ခဲ့ကြပြီးဖွဲ့စည်းပုံခြေကံဥပဒေအတည်ပြုပြဋ္ဌာန်းခဲ့တာကိုလည်းမေးခွန်းထုတ်ခဲ့ကြပါရရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 49ဒုကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူရက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင
် In the hands of a lesser man hands of a less resolute person
တူတာဆောင်နေအမေရိကန်တခွေမှာဒီသမရဟောင်းအီဘရာဟမ်လင်ကွန်းအကြောင်းကိုပြောပြထားတာကိုတင်ဆက်သွားမှာပါစောင့်မျှော်နားဆင်ကြပါရှင်ဒါအပြင်တရုတ်နိုင်ငံရဲ့စီးပွားရေးအကြောင်းပြောပြထားတဲ့စီးပွားရေးကဏ္ဍကိုလည်းထုတ်လင်းပေးဖို့ရှိပါတယ်နောက်တစ်ခါနည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆက်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်
ပထမဆုံးတင်ပြပေးချင်တာကတော့ Nikkei Asian Review မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ Simon Lewis ရေးသားထားတာပါ။ American ပြည်တော်စုကမြန်မာနိုင်ငံမှာ blacklist တတ်မှတ်ထားတဲ့လူတွေပေါ်သဘောထားပျော်ပြောင်းတဲ့လက္ခဏာတွေပြသနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။ပြီးခဲ့တဲ့ November လတုန်းကသမ္မတ Barack Obama မြန်မာနိုင်ငံကိုဒုတိယကြိမ်တွားရောက်မလဲပတ်ခင်သတင်းနှစ်ပတ်အလိုမှာ American ဘဏ္ဍာရေးဝန်ကြီးဌာနကမြန်မာနိုင်ငံကလွှတ်တော်အမတ်တစ်ဦးဖြစ်တဲ့ဦးအောင်တောင်းကို blacklist စာရင်းသွင်းခဲ့ပါတယ်။အဲ့ဒီလိုစီးရင်သွင်းခံရသူတွေဟာအကြမ်းဖက်အုပ်စုတွေနဲ့ဆက်ဆက်သူတွေမူးယစ်ဆေးဝါးနဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ဆက်နွယ်သူတွေဖြစ်ကြပြီးအမေရိကန်ကုမ္ပဏီတွေကသူတို့နဲ့စီးပွားလူပေါင်းဆက်မပြုတ်လို့ဖို့တားမြစ်တာဖြစ်ပါတယ်။တချိန်ကစက်မှုဝန်ကြီးအဖြစ်တာဝန်ယူခဲ့သူဦးအောင်တောင်းဟာမြန်မာနိုင်ငံရဲ့အပြူသဘောဆောင်တဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုကပြက်ရပြက်လုပ်နေသူတူဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်2012ခုနှစ်ကဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်ဘာသာဝင်တွေကြားမှာဖြစ်ပွားခဲ့တဲ့ပဋိပက္ခရဲ့နောက်ကွယ်မှာလဲဥအောင်တောင်းရဲ့လက်ချက်တွေပါနေတယ်လို့ပြောကြပါတယ်မြန်မာနိုင်ငံကဥအောင်တောင်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေအားလုံးကိုပိတ်ဆို့အရေးယူမှုတွေမှာထည့်သွင်းထားပါတယ်မကြသေးခင်ဧပြီလ23ရက်နေ့တုန်းကတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြည်တော်စုမြန်မာနိုင်ငံကုမ္ပဏီများအသင်းနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဥက္ကဋ္ဌဦးရောင်ကိုအေးအေးယူပိတ်ဆို့ဒဏ်ခတ်ထားမှုစီးရင်ကနေဖယ်ရှားပေးလိုက်ပါတယ်။ဒါကိုတော်တော်များများကလည်းကြိုဆိုခဲ့ကြပါတယ်။ဦးဝင်းအောင်ဟာအရေးကြီးတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်အသင်းကိုကိုစားပြုမကပါဘူး။ဂျပန်နိုင်ငံကကြောတောင်နောက်ခံပေးထားပြီးတော့ပတ်သက်နေတဲ့တီလဝါအထူးစီးပွားရေးဆောင်စီမံကိန်းမှလည်းအရေးပါတဲ့ပုဂ္ဂိုလ်တယောက်ဖြစ်နေပါတယ်လို့ရေးသားထားပါတယ်။အခုလို blacklist စီးရင်ကနေပယ်ဖျက်ဖို့အတွက်ကာယကံရှင်ရဲ့ပြောင်းလဲလာတဲ့အပြုတ်မှုတွေလှုပ်ဆောင်ချက်တွေအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေပေါ်မှာအခြေခံတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောတယ်လို့ဆိုပါတယ်။ဥအောင်တောင်းတဲ့အတူတခြားလူပုဂ္ဂိုလ်40နဲ့အသင်းဖွဲ့89ခုဟာအမေရိကန်အစိုးရရဲ့ blacklist စီးရင်ထဲမှာထည့်သွင်းထားဆဲဖြစ်ပါတယ်။အဲ့ဒီထဲမှာ Crony Day လို့လူသိများကြတဲ့ဦးတေစာရဲ့ထူးအုပ်စုနဲ့ Max မြန်မာစော်စော်တို့လည်းပါဝင်နေပါသေးတယ်။အစကတော့နာမည်ပြည့်စင်းကနေပယ်ဖြစ်ဖို့မှာအဲ့ဒီလူတွေပါနိုင်တယ်လို့သတင်းထွက်ခဲ့ပေမဲ့နောက်ပိုင်းမှာမြောက်ကိုရီးယားနိုင်ငံနဲ့လက်နက်အယောင်းဝယ်ညှိနှိုင်းမှုတွေမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့်ပြတ်သွားပုံရတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို asianiki.com မှာတွားရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြပေးမှာကတော့ UK နိုင်ငံမှာထုတ်ဝေတဲ့ Law Gazette မှာဆောင်းပါးရှင် Grania Langdon Down ရေးသားထားတဲ့မြန်မာနိုင်ငံဟာစီးပွားရေးမှာသူ့ရဲ့နယ်နိမိတ်ကိုချဲ့ထွင်လာနေပြီဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းမှာအထူးကြံနေခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာတစတဲ့တစနေရာယူချက်ထွင်လာနေပြီဖြစ်တယ်။ဒါပေမဲ့နိုင်ငံရာချကယင်းဒီမြုပ်နှံသူတွေနဲ့သူတို့ရဲ့အကြံပေးတွေကတော့အခုနှစ်နှောင်းပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်ကြဖို့အကြံပေးနေကြတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံရဲ့အနေအထားဟာအရှိတောင်အရှမှာစိတ်လှုပ်ရှားစရာအကောင်းဆုံးဈေးကွက်ဖြစ်နေပါတယ်။အထူးသဖြင့်တဘာဝအရင်းမြစ်တွေဘယ်သူမှမဖော်ထုတ်ရသေးတဲ့ဝယ်ယူစားသုံးသူဈေးကွက်ကြီးဟာကမ္ဘာအနှံ့ကယင်းဒီမြုပ်နှံသူတွေအတွက်ဆွဲဆောင်နေတယ်လို့យေတာထားပါတယ်။ဒါပေမဲ့အပြေးလွှားမလုပ်နိုင်သေးပဲတတိထားပြီးတော့စောင့်ကြည့်နေရမှာကတော့အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲရဲ့အနေအထားကိုအချိန်ယူလေ့လာကြဖို့ပဲရှိတယ်လို့យေတာထားပါတယ်အပြည့်စုံကို lawgazette.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဥဆက်မိုးဝေပါရှင်အခုဆက်လက်ပြီးတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်မှာပါ American Indian အသုံးနှုန်းသင်ခန်းစာပို့ချချက်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
ဒီကနေ့မင်းတင်ပြမယ် idiom အသုံးကတော့
chew the fat
ဖြစ်ပါတယ်စာလုံးပေါင်းက chew chew ကဝါစားတာ the the fat fat ကအဆီဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့အဆီကိုဝါစားတာပေါ့ဒီသုံးကတော့ဝင်ရွှန်းဒေသမှာနေထိုင်တဲ့ Eskimo မျိုးနွယ်စုမှာပါဝင်တဲ့ Inuit ဆိုတဲ့တိုင်းရင်းမျိုးနွယ်စုရဲ့ဓလေ့ကနေဆင်းသက်လာတယ်လို့ဆိုပါတယ်။အဲ့ဒီ Inuit Eskimo ရဲ့ဓလေ့တစ်ခုကတော့ဝေလငါအစီတုံးလေးတွေကိုကျမတို့မြန်မာမှာ PK လို့ခေါ်တဲ့ချွေးငမ်းကိုဝါးတယ်လို့ဝါးတယ်ရှိကြတာဖြစ်ပါတယ်။ Blubber လို့ခေါ်တဲ့အဲ့ဒီဝေလငါအစီတုံးလေးတွေကလည်းအတော့ကိုဝါးယူရတော့အချိန်ကုန်နေအချိန်ဖြုန်းချင်ရင်အဲ့ဒီအစီတုံးလေးတွေကိုဝါးကြတယ်လို့ဆိုပါတယ်။ကျမတို့မြန်မာမှာတော့အချိန်အားရင်ကုန်ဝါးကြတယ်လို့ဆေးရွက်ကြီးဝါးကြတယ်လို့ခေတ်လူငယ်တွေကတော့အရသာအမျိုးမျိုးနဲ့ထုတ်တဲ့ PK ကိုဝါးကြတယ်လို့ပေါ့ရှင်။ဆိုလိုတာကတော့ chew the fat အသုံးဟာအချိန်ကုန်ကောင်းအရေးမကြီးတဲ့အလားပတလားပစကားပြောပြီးတော့အချိန်ဖြုန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာလူငယ်တွေလက်ဖက်ဆိုင်ထိုင်ပြီးလေထုကြတဲ့ဘောပေါ့။ဒီသုံးနဲ့ပတ်သက်လို့ George Gobie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Let's go to our favorite tea shop down the corner of the street. Have some tea and chew the fat. I don't have much to do today.
လမ်းတော့မှာရှိတဲ့ကျွန်တော်တို့အကြိုက်လဖေးဆိုင်စီသွားကြပါစို့။အဲ့ဒီမှာလဖေးတောင်းမင်းအားထုတ်ကြမင်းဒီကနေ့ကျွန်တော်သိလွတ်လွတ်စရာမရှိဘူးလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Let's go to our favorite tea shop down the corner of the street have some tea and chew the fat I don't have much to do today
အချိန်အားလို့အလားပါတလားပါပြောကြမေးအာထုကြမေးလေထွားကြမေးဆိုရင် idiom အသုံးရဘယ်လိုပြောမလဲ
chew the fat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ပါရှင်အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီတရုတ်နိုင်ငံအနေနဲ့မကြာခင်မှာသွင်းကုန်အခွန်တွေရော့ချပေးတော့မယ်လို့နိုင်ငံတော်ကောင်စီကဆုံးဖြတ်လိုက်တဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်တရုတ်နိုင်ငံမှာလူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်တွင်းကုန်အခွန်ရှော့ကောက်ဖို့တရုတ်နိုင်ငံတော်ကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အတွက်စားသုံးသူတွေအနေနဲ့အတန်းပြည်ပြင်ပကိုသွားစရာမလိုပဲတရုတ်နိုင်ငံထဲမှာပဲဦးစားပေးဝယ်ယူခွင့်ရတော့မှာဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကဧပြီလ30ရက်နေ့မှာပြောပါတယ်တန်းပြည်စီးပွားရေးတည်ငြိမ်ရေးအတွက်ပြည်တွင်းဝယ်ယူတုံးဆွဲမှုအားတိုးမြင့်မှုလိုတယ်ဆိုတဲ့အမြင်နဲ့ပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမှုရှော့ချဖို့ဝန်ကြီးချုပ်လီကေချန်းကိုယ်တိုင်ကမကထပြုကျင်းပတဲ့နိုင်ငံတော်ကောင်စီစီးပွားဘက်ကနေဆုံးဖြတ်လိုက်တာဖြစ်ပြီးသက်ဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ဒီအစီအစဉ်ကိုအမြန်အကောင်အထည်ဖော်နိုင်အောင်အသေးစိတ်အစီအစဉ်တွေရေးဆွဲတင်သွင်းကြဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်လူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ခောက်ခံမှုရှော့ချတဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစတင်မှာဖြစ်ပါတယ်ဒါပေမဲ့အလုံးအရင်းနဲ့အရေးအတွက်အများအပြားတင်သွင်းတဲ့လူသုံးကုန်အဝတ်အထည်နဲ့အလားကုန်ပစ္စည်းတွေအပေါ်မှာတော့အမျိုးအစားပေါ်မူတည်ပြီးအခွန်ခောက်ခံမှုအတိုးလျှော့ပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါ့အပြင်ကုန်ပစ္စည်းအမျိုးအမည်အများအပြားဝယ်ယူတင်သွင်းနိုင်အောင်စစ်ကမ်းမြို့တွေမှာအကောက်ခွန်မဲ့စတိုးဆိုင်တွေဖွင့်လှစ်သွားဖို့နိုင်ငံတော်ကောင်စီကဧပြီလ28ရက်နေ့မှာဆုံးဖြတ်ချက်ချလိုက်တယ်လို့အစိုးရစီးပွားရေးအခြေအနေခန့်မှန်းရေးရုံးကအကြီးစားစီးပွားရေးညွှန်ကြားရေးမှူး New Lee ကပြောပါတယ
်国务院出台促进这个进口相关的税费的调整和消费税的一个
一般啊定对你的လူကြိုက်များတဲ့ကုန်ပစ္စည်းတွေပေါ်ခွန်ကောက်ခံမှုပြောင်းလဲဖို့ဆုံးဖြတ်လိုက်တာဟာဒီဘက်ကကုန်ပစ္စည်းတွေတရုတ်ဈေးကွက်တဲကိုရှော့ရှော့ရှူရှူဝင်လာနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူတွေကငွေကြေးချမ်းသာလာကြတာနဲ့အမျှတရုတ်လူမျိုးတန်း100လောက်ဟာကမ္ဘာလက်ခီးတွေဖြစ်မနစ်ကပြည်ပကိုသွားလေကြပါတယ်။အဲ့ဒီကမ္ဘာလက်ခီးတွေဟာသူတို့မှာဝယ်လိုအားရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။တစ်ဖက်မှာစီးပွားရေးတည်ငြိမ်မှုကိုအထောက်အကူဖြစ်စေမဲ့အဲ့ဒီလိုပြည်ပထွက်ပြီးဈေးဝယ်နေကြတာတွေကိုထိန်းထားဖို့ရည်ရွယ်ရလဲပါပါတယ်။ဒါကြတဲ့ဘက်ကလည်းစင်ကန်ပစ္စည်းဝယ်ခြင်းတဲ့သူတွေအနေနဲ့ပြည်ပကိုထွက်เสียရမလို့ပဲတရုတ်နိုင်ငံထဲမှာပဲအလွယ်တကူဝယ်ယူနိုင်ဖို့အတွက်စီစဉ်ပေးတာဖြစ်ပါတယ်
Akulo policy down like that to a Lujamiare PCD, Tunanganema Zenum Tetazuan at Wayunana Mapitello, New Liga Sepioare.
现在呢，就是相关税费政策的一个调整，促使回流。那么就是这些跨。比如公币市定吨贵，控销下来呀，干的，还有东水的南江、江大门，所以，人家那个公里里的嘞，新农谷、西六奥、来边边呀嘛，批巴嘞。所以说，税管端龙江边三大瑞片里的这叫，第二批个店铺养家里的，铺农伢里的，所以，一些细节的保了西谷，都你呢，边边讲边边家内嘛嘞。
ဒီနေ့ကနိုင်ငံခြားကုန်ပစ္စည်းတွေအပေါ်တရုတ်လူမျိုးတွေငွေကြေးအများပြားသုံးစွဲနေရတဲ့အဖြစ်ကကြောသွားစီမှာဖြစ်ပါတယ်။တရုတ်စိုးရကအခုလိုပေါ်လစီပြောင်းလိုက်တဲ့အတွက်တရုတ်ပြည်မှာကြီးကနေဈေးလာဝယ်ကြတဲ့သူတွေအပေါ်မီကိုအားထားနေရတဲ့ဟောင်ကောင်ကျွန်းကလက်လီအယောင်ဆိုင်နေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေမယ်ဆိုတဲ့ပြောဆိုမှုတွေလည်းချက်ချင်းဆိုသလိုထွက်ပေါ်လာပါတယ်။ ဘူးဟောင်ကောင်ကျွန်းမှာကွန်ပစ္စည်းရောင်းချတဲ့နှုန်းကျဆင်းနေတဲ့အချိန်မှာအခုလိုတွင်းကုန်အခွန်ရှော့ချမယ်ဆိုတဲ့ဆုံးဖြတ်ချက်ထွက်လာတာကြောင့်ဟောင်ကောင်ကျွန်းအတွက်ပိုပြီးအထိနာစေမှာဖြစ်ပါတယ်လူသုံးများတဲ့ကွန်ပစ္စည်းတွေအပေါ်အခွန်ရှော့ကောက်တဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစမ်းသပ်ကာလတတ်မှတ်ပြီးစတင်အကောင့်ထဲပေါ်မှာဖြစ်တယ်လို့ဆိုပါတယ်နိုင်ငံခြားပြည်ကုန်ပစ္စည်းတွေအွန်လိုင်းကဝယ်ယူနေတာတွေကိုလည်းပုံမှန်စစ်ဆေးတော့မှဖြစ်ပြီးကုန်ပစ္စည်းတင်သွင်းတဲ့နေရာမှာကောက်ခံနေတဲ့ကျိုးចောင်းစီလျော်ခြင်းမရှိတဲ့အခွန်ကောက်ခံမှုတွေကိုလည်းရှော့ချပေးတော့မှဖြစ်တယ်လို့ဆိုပါတယ်။တွင်းကုန်အခွန်ရှော့ပေးလိုက်တဲ့အတွက်တရုတ်ပြည်တွင်းကလက်လီအယောင်းနှုန်း 3.500 ခန်းနှုန်းကနေ 100 ခန်းနှုန်းအထိတက်လာနိုင်တယ်လို့တရုတ်ပြည်တွေကစီးပွားရေးပညာရှင်တချို့ကခန့်မှန်းပြောဆိုနေကြပါတယ်။အခုလိုတွင်းကုန်အခွန်ရှော့ချလိုက်တာကတစ်ဖက်မှာတရုတ်နိုင်ငံဘက်ကစီးပွားရေးပုံငွေပြနေတာကိုလည်းအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုရေရှည်မှာချင်းခွင်ရှာညှိနှိုင်းရေးအတွက်အဓိကတော့ချက်ဟာပြည်တွင်းဝယ်ယူအားမြင့်တက်လာအောင်လုပ်နိုင်မှာဖြစ်မယ်ဆိုပြီးသုတေသီတွေကအစဉ်တစိုက်ပြောဆိုလာနေကြတဲ့အတွက်ဒီအချက်ကိုအစိုးရဘက်ကထုတ်ပြန်တာလည်းဖြစ်နိုင်ပါတယ်။2015ခုနှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့လက်လီရောင်းချခဲ့ရမှုနှုန်းဟာအမေရိကန်ဒေါ်လာ 1.15 ထရီလီယံရှိခဲ့တဲ့အတွက်မနစ်ကလည်းစာရင် 10.600 ခန်းနှုန်းတက်လာတာဖြစ်ပါတယ်။ဒါပေမဲ့အိမ်ယာမြေဈေးတွေအဆမတန်ကြီးနေတာလူမှုဖူလုံရေးအတွက်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတာနဲ့ပညာရေးကုန်ကျစရိတ်တွေကိုပါထည့်သွင်းစဉ်းစားနေကြရတဲ့အတွက်တရုတ်နိုင်ငံအတွင်းကဝယ်ယူသုံးစွဲမှုနှုန်းဟာတခြားတိုင်းပြည်တွေနဲ့စာရင်နည်းနေသေးတယ်လို့ဆိုပါတယ်တိုင်းပြည်စီးပွားအခြေအနေတိုးတက်ကောင်းမွန်လာတဲ့အမျှတရုတ်လူမျိုးတွေကြားမှာကားဝယ်စီးတဲ့သူတွေများလာသလိုဆဲလ်ဖုန်းကွန်ပျူတာအပါအဝင်နိုင်ငံခြားပြည်လူသုံးကုန်ပစ္စည်းတွေကိုဝယ်ယူသုံးစွဲမှုလည်းများနေတာကြောင့်ဝယ်ယူသုံးစွဲသူအရေအတွက်1ဘီလီယံလောက်ရှိတဲ့တရုတ်ဈေးကွက်ကြီးဟာနိုင်ငံခြားကုမ္ပဏီတွေအတွက်ဝမ်းပါစရာလာရောက်ရင်းနှီးမြှုပ်နှံမှုလုပ်ကင်ခြင်းစရာဈေးကွက်ကြီးဖြစ်ပါတယ်။ဒါပေမဲ့တိုင်းပြည်ထဲမှာတင်အလီဘာဘာလိုအွန်လိုင်းကနေနိုင်ငံခြားလုပ်ပစ္စည်းတွေအပါအဝင်ကွန်ပစ္စည်းမျိုးစုံကိုအလွယ်တကူဝယ်ယူနိုင်နေတဲ့ကိစ္စဟာထက်သွင်းစဉ်းစားစရာအချက်ဖြစ်တဲ့အပြင်တခြားအရေးကြီးတဲ့အချက်ကတော့တရုတ်လူမျိုးတွေဟာ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုရဲ့3600ခန်းနှုန်းသာဝယ်ယူသုံးစွဲကြတဲ့အတွက်တကမ္ဘာလုံးရဲ့ဖျားများနဲ့နှိုင်းရှင်လိုက်ရင်နည်းနေသေးတယ်လို့လိလသူတွေကသုံးသပ်ကြပါတယ်။တရုတ်လူမျိုးတွေဟာတခြားမမြင်နိုင်တဲ့အနာဂတ်ပြဿနာတွေအပေါ်စိုးရိမ်ပြီးတခြားလူမျိုးတွေရဲ့ငွေပိုစုကြတဲ့အတွက်အခုလိုဖြစ်နေတာလို့ဆိုပါတယ်။တရုတ်နဲ့ဆွစ်ဇာလန်နိုင်ငံအကြား2013ခုနှစ်ကရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရလည်းတရုတ်နိုင်ငံကိုတင်သွင်းတဲ့ဆွစ်ဇာလန်ထုတ်နာရီတွေအပေါ်အခွန်ကောက်ခံမှုနှုန်းစနစ်အတွင်600ခန်းနှုန်းရှော့ချသွားဖို့တရုတ်အစိုးရကသဘောတူခဲ့ပြီးဖြစ်တဲ့အတွက်တရုတ်အစိုးရဟာပြည်တွင်းဝယ်ယူမှုအားတိုးမြင့်အောင်အခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာနေတယ်ဆိုတာတဖြည်းဖြည်းပေါ်လွင်လာနေပါတယ်။ဒါပေမဲ့တွင်းကုန်အခွန်နေရှော့ချဖို့တရုတ်အစိုးရကအခုနောက်ဆုံးမူဝါဒတစ်ချမှလှုပ်ဆောင်တာဟာအစိုးရကမျှော်လင့်ထားသလိုလက်တွေ့မှာပြည်တွင်းစီးပွားတိုးတက်ရေးအတွက်ဘလောက်အထိအထောက်အကူပြုစေမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးတဲ့နောက်မှာသုတဆုံလင်အမေရိကန်တခင်ကိုထုံလင်းမှာပါအမေရိကန်ပြည်သူတွေလေးစားတံပိုးထားတဲ့သမ္မတဟောင်းအိဗရာဟင်လင်ကွန်းအကြောင်းနဲ့ ตุกวยลွန်จิ250ปีอเทอเมอเมริกันနိုင်ငံတော်ဟောဘလို့ကျင်းပခဲ့ကြတယ်လဲဆိုတာတွေကိုမက်ခင်ဖြူထွေးကကုသညုံနဲ့တူတင်ဆက်ထားပါတယ်ရှင်
American Beyond Suma, Josin Sonda, Usau Jubangere, the Marine Council of GTL Jango, Gibet Sisima, Pepiam Laloche.
Josin Sonda on Jubangere Council Suro, Tamar Ibrahim Lingongo, Pura Lavia.
How dare she? The Tangshia, Chosen Agoni, Ibrahla, Sally Anima, Tamar Lingo, Lojan Kangara Suro, Augustoin, Nibaudianga, Pidavili. Lojan Kayara Nyaniga, Tamar Lingoha, Washington DC Muroga, Fort Piazza Yoma, Tusani Marinette to Piazza Chinida Bo.
จุสนิพัดเต็มมาโกไม่รู้ล่ะเดตองไมค์คอนเฟเดเรทบีเนรี่โกอาเปทอกแคนดูโลตุกุตุคันอยู่ท่าเดปยาเสร็จตะยุษาจုံวิกบูสกาตะเน่เน่ค้างโกปิดไล่ตาลิไอ้ไอ้เทียนเนี่ยเวนอกตะนี้มะเน่ซอไบมาตะมระลิงกุนกวยลွန်ตั้วแกยะชาราบ่ဟုတ်တယ်ဗျာတကယ်ကိုစိတ်မကောင်းစရာဖြစ်ရပါသူ့ရဲ့တမနာတက်တန်းကာလတက်တန်းနှစ်ခုပြည့်အောင်တာဝန်ယူခွင့်မရလိုက်ပေမဲ့အမေရိကန်သမိုင်းမှာတော့ကြီးမားတဲ့အပြောင်းလဲ 上给的图标。
好的，是别人设计过了，都刚刚去看啥个样的路，咋着嘞？第四部的送到澳洲办个了不？就是那塞塔警察嘞，当晚比那这队呢，就是那个片等警察嘞，秒办保险的 union 这部的一家，这套戏啊，超市的困难干的，这套戏啊，超市阿姑娘去批包给的，别人设计了对吗 ？American 是大王，超等那当叫第送个样的嘞。American 的眉毛罗对出但有秒送别人设计了，马上侦查来些。第别人设计过送到西部呢 ，American 比方说路口嘞，第二男人是三比较心里难熬，比方说结果该进来着哈，他们让林工业搞啥木搭档对吗？啊，听下手奥秘木的苦话白喽。American 路多杀鸡来个，他们比伢些 Mitchell Crow 个表来些。
In the hands of a lesser man, hands of a less resolute person.One who was less politically astute, it could have easily gone the other way. But
too loud, Yaja, Mabi Dare Lu, too loud, Song Tetch, Mapia Dare Du, too loud, Nanga Yaya, Mabana de, to Diao Yaya, let him assume. American yet the Manga, the mute poem, Chetwa, Naimare. Time met Dugaro, two yen, Dimbigo, two round Gajare, Nanga Parking Giri, Sap, Yogede. Democracy Sene, yes, Santa Murigo, Gong Gong Dinale, the Lu.第三大目的国，我看来没 democracy 是内加上大马国，没拉来对吧？
一边他们新讲些个，比如说几点问，送达看的起码外都得送到个样的时候，但密码新媒体比得人多了，或者都面对过没下来一边，但呢都他们那批老人家，他们写啊，确实困难嘛，是咯，都也不他妈他们那的蛋糕了，对嘛呗？没敢比方说嘛，你京东个就是那个撇对的几家结果，特别给他们好了呀。
好的，是。
When you read the Gettysburg Address and he says this is a government of the people, by the people, for the people, he meant that.
Gettysburg, Mingongo, Pajime, Soye, Eddie Dema, Duga, Soya Ha, Bidu Yet Poesi, Bidu Ne Poetare Poesi, Bidu Adre Poesi, Pite Lu, Bioge the Lu, Dear Dine to Gego, Yongji Lek and Tare Duga.သမရလင်ကိုဟာပြည်သူတွေအတွက်မွေးရပါအခွင့်အရေးတွေပိုမိုရရှိလာအောင်ဆောင်ရွက်ပေးခဲ့တဲ့သူပါလူသားအလုံးတန်းတူအခွင့်အရေးရှိတယ်ဆိုတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်းထဲမှာဖော်ပြထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုကြီးကိုဒီမိုကရေစီအလားအလာခေါင်းတွေဖော်ဆောင်ချင်သုံးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာတာကိုသူမြင်ချင်တာပါအ
ေးပါဒီသမရလင်ကိုကြောင့်ပြောရင်တော့သူ့ရဲ့သမိုင်းဝင်ဂီဒီစ်ဘတ်မိကုန်းကိုတော့ခြံထားလို့မရဘူးပေါ့အမေရိကန်သမိုင်းမှာအထင်ရှားဆုံးမိကုန်းတွေတဲကတစ်ခုပဲဗျ
ဟုတ်ကြပါရှင်1863ခုနှစ်နိုဝင်ဘာလ19ရက်နေ့က Gettysburg မြို့မှာပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့မိန့်ခွန်းကိုအခုအချိန်ထိနောက်လာနောက်သားလူငယ်ကျောင်းသူကျောင်းသားတွေစလီလာနေကြဆွေးနွေးနေကြရတော့မယ်လေသမ္မတလင်ကွန်ဟာသူ့လက်ထက်မှာလူပြူလူမဲရဲ့ကြေးကျွရဲ့ဆိုတာခွဲခြားမှုဆက်မရှိရအောင်လူသားအလုံးတန်းတူခွင့်ရရှိတယ်ဆိုတဲ့အသိကိုပေးခဲ့ပြီးတော့ဒီအသိအတိုင်းလိုက်နာကျင့်သုံးမှုတွေရှိလာအောင်လို့လည်းအစပြုပေးခဲ့တဲ့ကြီးမြတ်တဲ့ခေါင်းဆောင်တစ်ယောက်ပါပဲသူပြောပေးခဲ့တဲ့သတင်းတွေကအသီးပွင့်တွေကိုဒီနေ့အမေရိကန်ပြည်သူတွေခံစားနေကြတာပေါ့လေ။သူကွယ်လွန်ပြီးတဲ့နောက်ပိုင်းအမေရိကန်သမိုင်းမှာဒေါက်တာမာတင်လူသာကင်းဂျူနီယာတို့လိုပြည်သူအခွင့်အရေးနဲ့ဒန်းတူအခွင့်အရေးတွေအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ပုံကိုယ်တွေအများပြားပေါ်ပေါက်ခဲ့တယ်လို့ Ludai may be quinet to democracy a quin here with Tunga Lagera, Gusoye, American Pian Suma, Tamra Barack Obama, Africa Nuebois, Tamra Rama, Shilabi Maholash.
Hold over ya. The Chenunga Johnny Pita, Sassan Gangea Biro, Queen Suram Shigere, Africa Nuebois, Lume Piduriha, Kuchi Maro, a Suya Ochoe, take bang gongs on Yarima, Nyapia, Nyayula Jara, the Amizon Tamra Jaru Tibeli, Tamra Lingona di Chinigo, Tulushi, Goyunima Tenevia.
Hold up, Oshin. Tane Kudanu ye, and Nit Yang as a Pidwabi Pite, Tamra Lincoln, Quelunjin, Nippele, Tame Canarigo, Pigere Ibrala Sangaya Nironga, American Pianzu Tawanga, Piarai Tui, Tamawi Puesirima, a two pia wearing it, Piovi Wari, Seasonigo, locate Arishin.
Hold up, Janale, Eniga Trinima, Tuliare.
Elo Jimbazare Tema, Tamra Lotan Pika Kayare, Washington Muroga, Fort Piazza Yomaro, a two chasm Jimbaget Zarali. Lojan Kayare Nyaniga, Piago, Agu and Nitiangase etama, Piazza de Kulu, Piamido, Tilsang etarelli. Dapi, Eri Piazza Yomave, Tamralingo yet, those are Pisirigu, Piagan de Kulu Birole, Piatarishin. Tamralingo donate Mima, Ocho, a witsa, two tangere tangonga salu, do ye go by those are Pisidu, Piatagerali. Nala Nauta, Nage, Musadrigo, Tamralingo ha, Blue Pite. Dipe to a barrigo swan song eddy. Now so blue loja, the pia canaris, surago, disable a pie, the mango may be tassable, a gulumu, tame a canarigo, locate our abortion.
Tane Erichinga, the Marlingo, loja, the pia care to donate at the Nagule, Piagama, Piatar and Holaya.
How dare good annu ye? Erichinga, the Marlingo, pica care, John Wick Booth donate at the Nagule, Piacanema, Piatarali. Eric the Netzame, American New Year, the Mima, a Piauli, a DJ, Pika Yadalu, a Timia Song, Gonsang Dia, Matimebe, Social Gayaralu, Full Piazza Yoma, Tamralingo, Tame Piawego, Tija to the Upite, Tracy Event Gap, Purely.
Its significance is that it changed the course of history.
TPC, a two jajagaro, the Mango, a Piauli, Pisi, get a Lena Pilubabe, a Kaitan Galali, the Kudrimago, Jamaru, a DJ Zong, Tamaraji Diago, Pita Laidaba.
အေးပါဒီသမရလင်ကုန်းကတော့ကွယ်လွန်သွားတာနှစ်150ရဲ့တိုင်ပေမဲ့အမေရိကန်သမိုင်းမှာတာမကကမ္ဘာသမိုင်းမှာပါဘယ်တော့မှပျောက်ပြယ်မသွားမဲ့လူတယောက်ပါဟုတ်တာပေါ့ရှင်လူသားတည်သွားပြီမဲ့နာမည်မသိဘူးဆိုတဲ့ပုံကိုကြီးမျိုးပေါ့ဖေဖော်ဝါရီလ15ရက်နေ့ကသမရလင်ကုန်းကွယ်လွန်ခြင်းနှစ်ပေါင်း150ဆက်ပြည့်အထိမ်းမဲ့ဝါရှင်တန်မှာလုခဲ့တော့ကလည်းအမေရိကန်အရာရှိတွေသမိုင်းပညာရှင်တွေန ဖန်ဝေချတဲ့အခမ်းအနားမှာအခုလိုပြောသွားတယ်ရှင
့် In our minds we hear the echo of the gunshot that killed him
သူ့ကိုပြစ်ဒတ်သွားတဲ့တနတ်တန်ကကျမတို့ရဲ့အာယုံထဲမှာအခုချိန်ထိကိုပက်တင်ထန်နေတော့မှာပြစ်ခံရတဲ့သမရကိုကူညီဖို့သမရထိုင်နေတဲ့နေရာစီကိုလူတွေအပြေးလွှားသွားခဲ့ကြတုံလှုပ်ခြောက်ခြားခဲ့ကြတာတွေကိုကျမတို့ခန်းစားကြည့်လို့ရပါတယ်သမရလင်ကွန်ကွဲလွန်သွားတဲ့အချိန်အနားမှာရှိနေခဲ့တဲ့အက်ဒဝင်းစတန်ဒန်ပြောသလိုပါပဲသမရလင်ကွန်ဟာနောက်မျိုးဆက်များစွာအထိကိုသမိုင်းဝင်တွင်ကျန်နေမဲ့ပုံကိုပ
ါသူ့လိုသမိုင်းဝင်ပုံကိုမျိုးကတော့အချိန်တွေဘလောက်ပဲကြာကြာသမိုင်းပတ်တန်တွေကနေပျောက်ပြယ်သွားမှာမဟုတ်ပါဘူးရှင်ကယ်တီတပတ်တော့အမေရိကန်ပြည်ထောင်စုရဲ့16ရောက်မြောက်သမရလင်ကွန်အကြောင်းနဲ့သူကွဲလွန်ခြင်း150ပြည့်အထိမ်းအမှတ်ပွဲအကြောင်းကိုဒီလောက်နဲ့ပဲရကြရအောင်လားရှင
်ကောင်းပါပြီဗျာနောက်တစ်ပတ်ကြတော့မှာပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုဆက်ကြသေးတာပေါ့
တော်ရရှိတွေဘ ഹു တုတအဖျားဖျားရှုပါနိုင်ကြပါစေရှင
်တုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုမက်ခင်ဖြူတွေကတင်ဆက်သွားတာပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
လွတ်လပ်ပြီးအမေကိုကင်းတဲ့စာနာဇင်းသတင်းမီဒီယာတွေမတည်ရှိနိုင်တဲ့လူအဖွဲ့အစည်းတခုဟာလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့လူအဖွဲ့အစည်းမဖြစ်နိုင်ပါဘူး။တမယိုးကြပုံနှိပ်နဲ့အသံလွှင့်မီဒီယာပဲဖြစ်စေ၊ဘလော့၊ဝက်ဘ်ဆိုက်နဲ့တခြား digital ပုံစံမီဒီယာတွေပဲဖြစ်စေ၊သတင်းလွတ်လပ်ခွင့်ကနိုင်ငံသားတွေအသိတုဒ္ဒတိုးစေပြီးလူသားချင်းကြေပြန့်တဲ့ဆက်သွယ်မှုကိုပေါ်ဆောင်ပေးနိုင်ပါတယ်။လွတ်လပ်တဲ့စာနာဇင်းသတင်းမီဒီယာကအချင်းပြတ်ချစားမှုကိုဖော်ထုတ်နိုင်ပါတယ်။အရေးကြီးတဲ့ကိစ္စရပ်တွေရဲ့ကောင်းကျိုးဆိုးပစ်ကိုဖော်ပြနိုင်ပါတယ်။ဥပဒေတွေနဲ့မူဝါဒတွေကိုရှင်းလင်းပြောပြပေးနိုင်ပါတယ်။စိတ်ကူးစိတ်တန်းတွေနဲ့အများပြည်သူဆွေးနွေးချက်တွေအပြန်အလှန်ဖလှယ်ဖို့လုပ်ပေးနိုင်ပါတယ်။လွတ်လပ်တဲ့လူ့အဖွဲ့အစည်းမှာအစိုးရဟာရွေးကောက်ပွဲကနေတဆင့်တရားဝင်မှုကိုရယူတာကြောင့်ဒီကိစ္စဟာအရေးကြီးပါတယ်။အတိတုဒ္ဒကျွယ်ဝတဲ့မဲဆန္ဒရှင်တွေကိုအလွယ်တကူဆွဲဆောင်နိုင်ခြင်းနဲ့ပြီးသူတို့ဟာအစိုးရရဲ့တာဝန်ခံမှုကိုကြည့်ပြီးတော့မဲထည့်ဖို့ဖြစ်နိုင်ခြင်းပိုများပါတယ်။တဲ့လွတ်လပ်ခွင့်ကိုအကောက်ွယ်ပေးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအားကောင်းစေတယ်ဆိုတာထင်ရှားပါတယ်။ဒ ဒီထဲမှာသတင်းအချက်အလက်တွေကိုရှာဖွေတာရယူတာမျှဝေတာစသည်အပြင်ပါဝင်ပြီးနိုင်ငံသားတွေအနေနဲ့ဆုံးဖြတ်ချက်တွေကိုအတိတ်အကြပ်ပြေဝစွာခြာနိုင်စေပါတယ်။ကဘာပေါ်ကအာဏာရှင်တွေဟာဒီအချက်ကိုသိကြပါတယ်။ဒါကြောင့်လဲသတင်းမီဒီယာနဲ့အမောင်ချထားတဲ့သတင်းတွေကိုရအောင်လိုက်ယူတဲ့သတင်းတောက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်ကြတာပါ။မေလ3ရက်နေ့ဟာကဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဒီနေ့ကိုသတ်မှတ်ပေးထားတာပါ။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသတိပြုမိစေဖို့ဒါဇင်ပေါင်းများစွာသောနိုင်ငံတွေမှာစာနယ်ဇင်းတွေစင်စာအလုပ်ခံရ၊ဒဏ်ချခံရ၊ရက်ဆိုင်ခံရ၊အပိတ်ခံရတာတွေရှိနေတာကိုအသိပေးဖို့သတင်းတောက်တွေ၊အယ်ဒီတာတွေ၊ထုတ်ဝေသူတွေအနောက်ရှက်ပေးခံရ၊တိုက်ခိုက်ခံရ၊ထိန်းသိမ်းခံရဒါအပြင်အသက်ခံရတာတွေတောင်မှရှိနေတာကိုသတိရစေဖို့ရည်ရွယ်သတ်မှတ်ထားတာပါစင်စာအလုပ်ခံရမယ်ဒါမှမဟုတ်အပိတ်ခံရမယ်အန်ဒရယ်နဲ့ကြုံနေရတဲ့မီဒီယာတွေကိုအားပေးထောက်ခံတဲ့သူတို့ကျွမ်းကျင်ရာအတမူဝမ်းကြောင်းအလုပ်ကိုလုပ်ရင်းအသက်ဆုံးရှုံးသွားရတဲ့သတင်းတောက်တွေကိုအောက်မေ့သတိရတဲ့နေ့တနေ့ဖြစ်ပါတယ်လူ့အခွင့်အရေးတရားဖြစ်တကဘာလုံးကအတိမတ်ပြုထားတဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကဘာတော်ဝန်ကအစိုးရတွေကိုသတိပေးတဲ့နေ့လည်းဖြစ်ပါတယ်သတင်းစာတွေမရှိတဲ့အစိုးရမျိုးဖြစ်တင်သလားဒါမှမဟုတ်အစိုးရဆိုတာမရှိပဲသတင်းစာတွေပဲရှိတာမျိုးဖြစ်တင်သလားဆိုပြီးမေးလာရင်တော့ဒုတိယဖြေကိုဖြေဖို့တွန့်ဆုတ်နေမှာမဟုတ်ပါဘူးလို့အမေရိကန်ပြည်ထောင်စုကိုတီထောင်သူတွေထဲမှာအရှိန်အဝါအကြီးဆုံးတတိယမြောက်သမ္မတသောမတ်ဂျက်ဖာဆန်ကတခါတော့ငါရေးပူပါတယ်မိမိတို့အစိုးရတွေရဲ့အခြေခံဟာလူတွေရဲ့သဘောထားမြင်မှန်းဖြစ်ပြီးအဲ့ဒီအတိုင်းဖြစ်နေအောင်ထိန်းသိမ်းထားဖို့ရဟာပထမဆုံးရည်မှန်းချက်ဖြစ်တဲ့နဲ့လို့သောမတ်ဂျက်ဖာဆန်ကရေးခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခေ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုသတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီဦးစံမိုးဝေကတင်ပြမှာပါရှင်
အမေရိကန်ပြည်ထောင်စုကအာဖရိကအတွက်အကူအညီထောက်ပံ့မှုအသစ်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကင်ညာနိုင်ငံနိုင်ရိုဘီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားလိုက်ပါတယ်။ကင်ညာနိုင်ငံမှာရှိနေတဲ့ဒုက္ခသည်6သိန်းအတွက်အကူအညီပေးတဲ့အနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုထပ်တိုးကူညီပံ့ပိုးမှုဖြင့်အမေရိကန်ဒေါ်လာ45သန်းပေးမယ်လို့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်ဒုက္ခသည်တွေကိုလက်ခံကူညီမှုပေးထားတဲ့အတွက်လည်းကင်ညာအစိုးရကိုချီးကျူးကြောင်းသူကပြောဆိုလိုက်ပါတယ်နီပေါ်နိုင်ငံမှာဧပြီလ25ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်အခုဆိုရင်တေဆုံးသူ9300ကျော်သွားပြီဖြစ်တယ်လို့နီပေါ်အစိုးရကသတင်းထုတ်ပြန်ပါတယ်ဟီမွန်တာတောင်တလန်တဝိုက်တောင်ပေါ်ကကျလာတဲ့ကြောက်တုံးတွေအောက်မှာပြိပြီးတော့တေဆုံးနေတဲ့နောက်ထပ်အလောင်း100ခုပါထက်တွေ့ပြီမဲ့ဆိုရင်တေဆုံးသူ9365ဦးရှိသွားပြီဖြစ်ပါတယ်အဲ့ဒီထဲမှာနိုင်ငံခြားသားအများအပြားလည်းပါဝင်ပါတယ်နီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့မီးငင်းလှုပ်ပြီးတော့လူပေါင်း9000ကျော်တေဆုံးခဲ့ပြီးထောင်ပေါင်းများစွာထိခိုက်ဒဏ်ရာအနာဒရတွေဖြစ်ခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတစ်ခုနဲ့ဘာသာရေးအသင်းအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုရောပေးကြဖို့အတွက်အကျွေးရှင်တွေကိုတောင်းဆိုလိုက်ပါတယ် Jubilee Network USA အဖွဲ့ဟာဘာသာရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆင်းရဲမွေးတည်မှုပပျောက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ညွန်ပေါင်းအဖွဲ့ဖြစ်ပါတယ်။မြေငင်းမလှုပ်ခင်တုန်းကနီပေါ်နိုင်ငံကနိုင်ငံတကာငွေချေးသူတွေထံကနေနှစ်စဉ်ဒေါ်လာတန်220ကိုအကျွေးပြန်ဆက်နေရတယ်လို့ဆိုလိုက်ပြီးတော့အဲ့ဒီလိုနောက်ပိုင်းမှာထပ်ပေးဆောင်နေရမယ့်အကျွေးတွေဟာနိုင်ငံပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်တည်တယ်လို့ပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဦးဆက်မွေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။VOA မြန်မာပိုင်းကနေတနေ့ကို3ချိန် Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA စီစဉ်တွေကိုနားဆင်ကြရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။သွားရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.